ိုက်ပွဲတွေဖြစ်ပွားနေတဲ့မြန်မာနိုင်ငံကနေမကြာသေးခင်ကမှနေဆက်ချိုဖြတ်ပြီးဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးတဲ့ရိုဟင်ဂျာ4000ကျော်ရှိလာတာအတွက်ထူးစိတ်ပူကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသား၏အကြံပေးတိုဟစ်ဟူစိန်ကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံသားဝန်ကြီးဌာနကဘင်္ဂလားဒေ့ရှ်ဆိုင်ရာမြန်မာအသံမကြီးဦးကျော်စိုးမိုးဗုဒ္ဓဟူးနေ့လာရောက်ဆင်မစ္စတာဟူစိန်ကပြောတာဖြစ်ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသား၏ယင်းကသတင်းထုတ်ပြန်လာပါ။နှစ်ဖက်တွေ့ဆုံရမှာမြန်မာနိုင်ငံကရောက်လာတဲ့ရိုဟင်ဂျာတွေလုံခြုံစိတ်ချစွာနေရပြန်နိုင်ရေးအမြန်လုပ်ဖို့တိုက်တွန်းခဲ့တယ်လို့တည်ငြိမ်ရေးနဲ့ငြိမ်းချမ်းရေးဖို့အရေးကြီးကြောင်းပြောကြတယ်လို့ဖော်ပြပါတယ်။ဒေသရင်းတည်ငြိမ်ရေးဟာနှစ်နိုင်ငံစလုံးအတွက်အရေးပါတယ်လို့လက်ရှိကျုံးရတဲ့လူသားစာနာမှုပြဿနာဖြေရှင်းရေးတိုးပြီးလှုပ်ဆောင်ဖို့လည်းတောင်းဆိုတဲ့အပြင်သက်ဆိုင်ရာဖွဲ့စည်းရေးနဲ့အပြည့်အစုံဆောင်ဆွေးနွေးဖြေရှင်းနိုင်မယ်လို့ညွှန်းလင်းကြောင်းလည်းပြောခဲ့တာပါ။ဒါအပြင်ဒီဒုက္ခတွေအများပြားရောက်လာတာနဲ့အတူလူကုန်ကူးမှုတိုးလာတာအပါအဝင်နေဆက်လုံခြုံရေးပါထိခိုက်လာတာအတွက်စိုးရိမ်ကြောင်းပြောကြားခဲ့တယ်လို့လည်းဖော်ပြထားပါတယ်။